ဒီတစ်ပတ်မှာပြောချင်တာကတော့မြန်မာနိုင်ငံမှာစပားမျိုးကွဲတွေဖြစ်တင်တာတဲ့အရင်များနေတယ်ဆိုတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်။စပားမျိုးကွဲတွေများလွန်းတဲ့အတွက်နိုင်ငံတကာဈေးကွက်ထဲကိုစံတင်ဖို့ရောင်းချတဲ့နေရာမှာသူများနိုင်ငံတွေလောက်ထိရောက်မှုမရှိပဲအားနည်းချက်တွေရှိနေတယ်ဆိုတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်။ကမ္ဘာနံပါတ်၁ပြည်ပကိုစံအများဆုံးတင်ဖို့ရောင်းချနေတဲ့ထိုင်းနိုင်ငံမှာအဓိကစိုက်ပျိုးနေတဲ့စပားမျိုးက6မျိုးလောက်ပဲရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာစပားမျိုးဘယ်နှမျိုးရှိသလဲဆိုရင်မျိုးကွဲပေါင်း60ကျော်လောက်အထိရှိနေပါတယ်။တချို့ပညာရှင်တွေကတော့60ကျော်တောင်မကဘဲစပားမျိုးကွဲပေါင်း100ကျော်လောက်တောင်ရှိတယ်လို့ပြောကြပါသေးတယ်။ဒီလိုစပားမျိုးကွဲတွေမဖြစ်သင့်လောက်အောင်အရင်ကြီးများနေတဲ့အတွက်ဘာဖြစ်တယ်လဲဆိုရင်စပားကင်းတွေထဲမှာဟိုဘက်လေကွက်နဲ့ဒီဘက်လေကွက်တောင်မျိုးကမတူကြပါဘူး။ဒီတော့ဘာဖြစ်တယ်လဲဆိုရင်မျိုးမတူတဲ့အတွက်စပားစိအရွယ်အစားမတူတာကြောင့်ကျိတ်တဲ့အခါအချိုးကျများပြီးဆံအရည်အသွေးတွေကကောင်းတဲ့လောက်မကောင်းဘဲဖြစ်သွားပါတယ်။ဒီလိုဆန်စည်းတွေအရွယ်အစားမတူညီပဲအမျိုးမျိုးဖြစ်နေတာကပြည်တွင်းဈေးကွက်မှာတော့ငကိုကလေးကတူတာကိုတောင်ရောပြီးရောင်းကြတာဖြစ်တော့တိတ်ပြီးထူးတဲ့ကိစ္စမဟုတ်ပေမဲ့ပြည်ပဈေးကွက်ကိုတင်ဖို့ရမှာတော့ပြဿနာရှိတဲ့ကိစ္စဖြစ်ပါတယ်။ဘလို့အခက်အခဲဖြစ်တယ်လဲဆိုတော့ပြည်ပဝယ်လက်ကတောင်းဆိုတဲ့ဆန်အရည်အသွေးကိုလိုအပ်တဲ့ပမာဏရအောင်စုဆောင်းနိုင်ဖို့ဆိုတာကမြန်မာနိုင်ငံမှာတော်တော်ကိုမလွယ်တဲ့ကိစ္စဖြစ်ပါတယ်။အခုဆိုရင်ကိုယ့်နိုင်ငံကအရင်လိုအာဖရိကကိုလှူဖို့ကုလသမဂ္ဂကဝယ်တဲ့အရေအသွေးနှိမ်ဆန်ဈေးကွက်ထဲမှာပဲကျင်းလည်နေတာမဟုတ်တော့ပါဘူး။အရေအသွေးမြင့်ဆန်ဈေးကွက်ထဲကိုကြဲကြဲပြန့်ပြန့်ထိုးဖောက်နိုင်ဖို့ကြိုးပမ်းနေတဲ့အချိန်ဖြစ်ပါတယ်။ဒီလိုအချိန်မျိုးမှာအရင်ကဖြစ်ခဲ့သလိုဝယ်လက်ကိုရောင်းဖို့ဆက်တော့ပြတဲ့ဆန်ကတမျိုးတကယ်တင်ဖို့တဲ့အခါပုံစံကတမျိုးဆိုတာမျိုးနဲ့တော့ကမ္ဘာဈေးကွက်ထဲမှာခိုင်ခိုင်မာမာနေရာရဖို့မလွယ်ပါဘူး။ကွန်တိန်နာတစ်စီးစာလောက်ပဲစာချုပ်ချုပ်ပြီးရောင်းမယ်ဆိုရင်ဖြစ်နိုင်ပေမဲ့ EU ဈေးကွက်ကဝယ်လက်ကြီးကြီးတူးနဲ့ဆန်အရည်အသွေးတမျိုးတည်းကိုတန်ချိန်သိမ်းတဲ့တန်းနဲ့ချီပြီးစာချုပ်ချုပ်ပြီးတော့ရောင်းကြဝယ်ရမယ်ဆိုရင်မြန်မာနိုင်ငံအတွက်တကယ်ကိုမလွယ်သေးပါဘူးဒီလိုတွေဖြစ်နေတယ်ဆိုတာကစိတ်ကူးရင်ပြောတာမဟုတ်ပါဘူးဆန်ကုန်တယ်ကြီးတွေတကယ်ရင်ဆိုင်နေရတဲ့ကိစ္စဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဆန်စပါးလုပ်ငန်းကဏ္ဍကိုတိုးတက်အောင်ဆိုပြီးကုန်သွယ်ရေးဆိုင်ရာဖြေလျှော့မှုတွေငွေကြေးပံ့ပိုးတာတွေအပါအဝင်ဒီပြင်ကိစ္စတွေကိုဘလောက်ပဲပိုကောင်းအောင်လုပ်နေစပားမျိုးကွဲတွေအများကြီးကိုဟိုနေရာကွက်ကြားဒီနေရာကွက်ကြားစိုက်နေပုံနဲ့တော့တိုးတက်ဖို့ကမလွယ်လသေးပါဘူးကိုယ့်စီမှာရှိနေတဲ့ယာနဲ့ချီနေတဲ့စပားမျိုးတွေတဲကကမ္ဘာဈေးကွက်ထဲမှာတကယ်တိုးနိုင်မဲ့၄-၅၀မျိုးလောက်ကိုပဲအာသွန်ကွန်ဆိုင်နဲ့စိုက်ပျိုးထုတ်လုပ်ဖို့လိုပါတယ်ကမ္ဘာနံပါတ်၁စံတင်ဖို့တဲ့ထိုင်းနိုင်ငံရဲ့အာသာချက်တွေထဲမှာစပားမျိုး၆မျိုးလောက်ကိုပဲအဓိကထားပြီးစိုက်ပျိုးတာဖြစ်တာကြောင့်ဝယ်လက်လိုချင်တဲ့ဆန်အရည်အသွေးကိုလိုအပ်တဲ့ပမာဏရအောင်ထုတ်လုပ်ပေးနိုင်တဲ့အချက်လဲပါပါတယ်။ဒါအပြင်ဆန်အမျိုးအစားအနည်းချင်းကိုပဲနာမည်တက်ပြီးပမာဏအများကြီးရောင်းတာဖြစ်တဲ့အတွက်ထိုင်းရဲ့ဆန်တွေဟာနိုင်ငံတကာဈေးကွက်ထဲမှာနာမည်ရနေပါတယ်။ဒီထက်ရှင်းအောင်ပြောရရင်ထိုင်းဆန်တွေဟာဘရန်ပေါက်နေပါတယ်။ဥပမာထိုင်းရဲ့ဂျက်စမင်ဆန်ဆိုရင်ကမ္ဘာဈေးကွက်ထဲမှာနာမည်ကြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့အနေအထားကိုကြည့်ရင်မြန်မာဆန်တွေထဲမှာဘာဆန်ညာဆန်ဆိုပြီးကမ္ဘာဈေးကွက်ထဲမှာနာမည်ပေါက်တာမျိုးလုံးဝမရှိသေးပါဘူးပြီးခဲ့တဲ့နှစ်နှစ်လောက်က BNN မှာလုတ်တဲ့ဆန်အရည်အသွေးပြိုင်ပွဲမှာမြမပေါ်ဆန်းမွေးတစ်မျိုးကပထမဆုရလာတယ်ဆိုပေမဲ့အဲ့ဒီဆန်ကိုတကယ်ဝယ်မဲ့သူရှိရင်တော့အဲ့ဒီဆန်တစ်မျိုးတည်းကိုကိုယ့်ဘက်ကမြ мян ဆာဆာရောင်းနိုင်တဲ့အနေအထားမရှိပါဘူးမြန်မာနိုင်ငံကတချို့ပုဂ္ဂလိကကုမ္ပဏီတွေကလည်းပြည်ပကိုဆန်တင်ဖို့တဲ့နေရာမှာပတ်ကင်ထုတ်ပြီးနာမည်တက်ရောင်းတာမျိုးကိုဆန်ပြီးတော့စူးစမ်းနေကြပြီဖြစ်ပေမဲ့အများကြီးလူနေပါသေးတယ်။သူတို့တွေစူးစမ်းလို့တကယ်နာမည်ရလာရင်တော့ဝယ်လက်ကမှန်သလောက်ဆန်အရည်အသွေးတစ်မျိုးတည်းကိုအများကြီးရောင်းနိုင်ဖို့မလွယ်ပါဘူး။ဒီတော့ကမြန်မာနိုင်ငံအနေနဲ့လည်းသူများနိုင်ငံတွေမှာလို့ဈေးကွက်ဝင်စပားမျိုး၄-၆မျိုးလောက်ကိုပဲစိုက်ဖို့ပြင်ဆင်ကြမယ်ဆိုပါစို့။ဘာတွေများလောက်ကြဖို့လိုမလဲဆိုတာမြေပြင်အနေအထားကိုလေ့လာကြည့်ရင်ကုန်တယ်တွေတင်မကဘဲနဲ့လယ်သမားတွေကပါလူတိုင်းမဟုတ်ရင်တော့တော်တော်များများကအပေါ်မှာပြောခဲ့တဲ့လူမျိုးမျိုးတွေအများကြီးကွဲနေတာမကောင်းမှန်းသိကြပါတယ်။ဒါပေမဲ့တောင်သူတွေမှာလည်းသူတို့အကြောင်းပြချက်နဲ့သူတို့ရှိကြပါတယ်။စပားမျိုးတစ်မျိုးတည်းကိုတရွာလုံးတစ်နယ်လုံးစိုက်ကြလို့တပြိုင်တည်းမှဲ့ကြရင်တပြိုင်တည်းရိတ်ဖို့ကောက်ရိတ်သမားရှာလို့မရဘူးဗျာတို့ထွေထွေထူးထူးလုပ်ပြီးစိုက်ရင်ကဘသူကဈေးကောင်းပို့ပေးမှလဲတို့စတာတွေဖြစ်ပါတယ်။ဒါတွေကိုဆက်ပြောနေရင်အခုဆောင်းမားရဲ့အဓိကပြောချင်တဲ့အကြောင်းကနေဘေးထွက်သွားမှဆိုလို့ဆက်ဆက်တဲ့အကြောင်းတွေကိုမပြောတော့ပါဘူး။အဓိကပြောချင်တဲ့အကြောင်းကတော့အ Poma Biogedalu, Savamu Yanechi, Guebiani, Picani, Koya Shiga, Tutanir and Nanganwe, Lanjang Dain Shaubi, Sigua Wime, Savamu, Namu Chomu Lagoe, Yuja Sabiojabuga, Tanangalun Dindane, Sangyame Kesa, Pipare, Tilu, Nanganechi, Loyame Kesa Mugu, Apiangle Lojavu Suraga, Gondedui, Ledamari, Ane, Paluma, Majuinamavu, Tito, Poma Biogede Kesago, Lese Wunji Tanae, Lea Gana Mindi Longans in Ridema, Uzabi Longan Pit, Tedemulu Abajang, Tempia Abare, Siwai Punyumu, Yamau Punan Javazi, Jesu Temare, Jano Onan Java.